မြန်မာနိုင်ငံတဝန်းကအကျဉ်းထောင်တွေကိုမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကတွားရောက်စစ်ဆေးခဲ့ပြီးတဲ့နောက်အကျဉ်းထောင်စနစ်ပြုပြင်ပြောင်းလဲဖို့အရေးတကြီးလိုအပ်နေပြီဖြစ်ကြောင်းမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်နဲ့အကျဉ်းသားကူညီဆောက်ရှောက်ရေးအသင်း AAPBB တို့ကပြောဆိုလိုက်ပါတယ်အကျဉ်းထောင်တွင်ကျန်းမာရေးဆောက်ရှောက်မှုလိုအပ်ချက်တွေအကျဉ်းထောင်နဲ့အကျဉ်းသားဥယေမမျှတဖြစ်နေတာကိုရှော့ချနိုင်မဲ့အစီအစဉ်တွေပါဝင်အကျဉ်းထောင်စနစ်ပြုပြင်ပြောင်းလဲရေးဆိုင်ရာအကြံပြုချက်တွေကိုအစိုးရလွှတ်တော်ကိုယ်စားလှယ်တွေနဲ့အမျိုးသားလူ့အခွင့်အရေးကော်မရှင်တာဝန်ရှိသူတွေရောအကျဉ်းသားလှုပ်ရှားသူတွေပါပူးပေါင်းပြီးတော့ဆွေးနွေးကြကြတာပါအသေးစိတ်ကိုတော့မဆုမွန်ကပြောပြပါမယ
်ဟုတ်ပါတယ်မြန်မာနိုင်ငံတော်မှာရှိတဲ့အကျဉ်းထောင်တွေအသီးသီးမှာအကျဉ်းသားဥယေကတစ်နေ့ထက်တစ်နေ့ပိုတိုးလာနေပြီးတော့အခုဆိုရင်တော့အကျဉ်းသားဥယေက6000ကျော်လို့တသိန်းသားအထိရှိလာနေတဲ့အတွက်လက်ရှိအကျဉ်းထောင်အကျဉ်းစခန်းအရေအတွက်နဲ့လက်ရှိအကျဉ်းသားဥယေမမျှမတဖြစ်လာနေတဲ့အနေအထားဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AABBB ကပြောဆိုလိုက်ပါတယ်။ဒါကြောင့်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ကော်မရှင်တာဝန်ရှိတဲ့သူတွေနဲ့အကျဉ်းသားကူညီဆောက်ရှောက်ရေးအသင်း AABB အဖွဲ့တို့ပူးပေါင်းပြီးတော့လွှတ်တော်ကိုယ်စားလှယ်တွေအားကစားဝင်ကြီးဌာနပညာရေးဝန်ကြီးဌာနနဲ့အကျဉ်းဦးစီးဌာနကတာဝန်ရှိတဲ့သူတွေတွေ့ဆုံပြီးမြန်မာနိုင်ငံတွင်းကအကျဉ်းထောင်တွေမှာအကျဉ်းထောင်စနစ်ပြုပြင်ပြောင်းလဲနိုင်ရေးဆွေးနွေးခဲ့ကြတဲ့အကြောင်းဆွေးနွေးပွဲကိုဦးဆောင်သူတဦးဖြစ်တဲ့အကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AABBB ရဲ့အတွေ့အမှုဦးတိတ်နိုင်က VOA မြန်မာပိုင်းကိုပြောပါရစေ
။ကျွန်တော်တို့ကမနေ့ကနဲ့ဒီနေ့နှိပ်ရပေါ့နော်။ဒီအမျိုးသားလူ့ခွင့်ရေးကော်မရှင်နဲ့ကျွန်တော်တို့ဒီနိုင်ငံရေးအကျဉ်းသားများကူညီဆောက်ရေးအသင်း AABB နဲ့ပူးပေါင်းပြီးတော့ကျွန်တော်တို့အကျဉ်းထောင်စနစ်ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ပြုလုပ်ခဲ့တာဖြစ်ပါတယ်။အကျဉ်းထောင်စနစ်တစ်ခုလုံးကြီးနဲ့ပတ်သက်ပြီးတော့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကာလလည်းဖြစ်နေတဲ့အခါကျတော့ဒီနှစ်ကာလမှာဟိုမဖြစ်မနေပြုပြင်ပြောင်းလဲဖို့လိုနေတယ်ဆိုတဲ့ကိစ္စအပေါ်မှာကျွန်တော်တို့ဆွေးနွေးကြတာဖြစ်ပါတယ်။ဒါကလည်းလွတ်တော်လေးဘက်ကလည်းအစိုးရလေးဘက်ကလည်းဒီနှစ်ကာလမှာအကျဉ်းထောင်ဥပဒေနဲ့ပတ်သက်ပြီးတော့ပြင်ဆင်ဖို့ကြိုးစားနေတဲ့ကာလလည်းဖြစ်နေတဲ့အခါကျတော့ကျွန်တော်တို့ကတော့ဒီအကျဉ်းထောင်ဥပဒေအပါအဝင်ပေါ့လေဆိုတော့အကျဉ်းထောင်စနစ်ကြီးတစ်ခုလုံးပြုပြင်ပြောင်းလဲဖို့အတွက်ဘာလို့ပြုပြင်ပြောင်းလဲစစ်လဲဆိုတဲ့အချက်လေးပေါ့အဓိကကတော့ကျွန်တော်တို့ကဒီအကျဉ်းထောင်ထဲမှာရှိနေတဲ့လူတွေကိုအကျဉ်းသားတွေကိုအသေးစားရတာပြုပြင်ပြစ်တင်ရေးဆိုတဲ့ကိစ္စအကျဉ်းသားတွေရဲ့အခွင့်အရေးပေါ့ဒီမြန်မာနိုင်ငံရဲ့အကျဉ်းထောင်တွေမှာတကယ်လက်တွေ့အခက်အခဲဖြစ်နေတဲ့အကျဉ်းထောင်ရဲ့ဌာနနဲ့ဟိုဝန်ဆောင်မှုတွေနှစ်ဆောင်းလောက်များပြားနေတဲ့ကိစ္စလေးဘယ်လိုရှော့ရမလဲဆိုတဲ့ကိစ္စလေးကိုဝိုင်းဝန်းပြီးတော့ကျွန်တော်တို့ဒီဆွေးနွေးကြတဲ့ဟိုဆွေးနွေးပွဲဖြစ်ပါတယ
်မြန်မာနိုင်ငံတော်ဝန်ကအကျဉ်းထောင်စနစ်ပြုပြင်ပြောင်းလဲဖို့အရေးကြီးကြီးလိုအပ်နေတဲ့အခြေအနေတွေကတော့အကျဉ်းထောင်တွေနေရာထိုင်ခင်းမလုံလောက်မှုတွေကြောင့်အကျဉ်းသားတွေရဲ့နေစဉ်အကျဉ်းဆံဘဝအကျက်တဲမှုတွေပုံမှန်အိပ်စက်ချိန်မလုံလောက်တာအခြေခံကျန်းမာရေးဆောင်ရှောက်မှုလိုအပ်ချက်တွေနဲ့အတူတကူရေတန့်ရှင်းမှုတောက်သုံးရေမတန့်ရှင်းမှုအပါအဝင်ရာသီဥတုဒဏ်ကိုလည်းဆူဆူဝါးဝါးခံနေရတာတွေရှိနေတယ်လို့အကျဉ်းထောင်ရဲ့အခြေအနေကိုလေ့လာသူတွေကထောက်ပြပါတယ်အကျဉ်းထောင်တွေကိုကိုယ်တိုင်တွားရောက်လေ့လာခဲ့တဲ့မြန်မာနိုင်ငံမျိုးသားလူခွေကော်မရှင်တာဝန်ရှိတဲ့သူတွေဘက်ကလည်းပြုပြင်ပြောင်းလဲတင်တာတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတယ်လို့ဦးတိန်နိုင်ကပြောပြပါတယ
်အဓိကကတော့သူတို့ကလည်းအကျဉ်းထောင်စနစ်ပြုပြင်ပြောင်းလဲနဲ့ပတ်သက်ပြီးတော့ဘယ်လိုဖြစ်ဖြစ်ကျွန်တော်တို့ဒီဒီမိုကရေစီပြုပြင်ပြောင်းလဲကာလမှာတရတာအားပြုလို့နေတဲ့ပြုပြင်ပြောင်းလဲမှုလူတွေဆိုတဲ့အတွက်သူတို့အနေနဲ့လည်းတရတာအားအကြံပြုဆွေးနွေးကြတာလေအများကြီးရှိပါတယ်ဟိုသူတို့တွေအနေနဲ့အကျဉ်းထောင်26,000နဲ့အကျဉ်းစခန်းပေါ့အဲ့ဒါလေးကိုအားလုံးပေါင်း46ကျေးသွားရောက်ပြီးတော့ဖြစ်ဆဲခဲ့တာလေးလိမ့်လာခဲ့တာရှိပါတယ်အဲ့ဒီအပေါ်မှာသူတို့ရဲ့သွေးရှိချက်လေးအပေါ်မှာအကြံပြုချက်လေးတိုက်တွန်းချက်လေးအဲ့ဒါလေးကိုသူတို့အဓိကဆွေးနွေးသွားတာပါ
နှစ်ရက်သက်တိုက်ကျင်းပခဲ့တဲ့အကျဉ်းထောင်စနစ်ပြုပြင်ပြောင်းလဲမှုဆိုင်ရာဆွေးနွေးမှုတွေမှာတော့လွှတ်တော်ကိုယ်စားလှယ်တွေရောသက်ဆိုင်ရာဝန်ကြီးဌာနတာဝန်ရှိတဲ့သူတွေကပါပူးပေါင်းပါဝင်ဆွေးနွေးခဲ့တဲ့အတွက်အနာဂတ်မှာတော့လူခွင့်ရေးနဲ့အညီထောင်စနစ်တွေကိုစနစ်တကျဆောင်ရွက်ထားတဲ့အကျဉ်းထောင်စနစ်ပေါ်ပေါက်လာမယ်လို့ယုံကြည်မျှော်လင့်ကြောင်းလည်းဦးတိတ်နိုင်ကပြောပါတယ်အခုလိုမျိုးအကျဉ်းထောင်တွေထဲမှာအကျဉ်းသားဥယျာဉ်အစမတန်များပြားလာတဲ့အခြေအနေမှာတော့အကျဉ်းစာရိတ္တာပြုပြင်ပြောင်းလဲရေးအပါအဝင်လူငယ်ချမ်းသာခွင့်လိုမျိုးဥပဒေနဲ့အညီအကျဉ်းသားဥယျာဉ်လျှော့ချနိုင်မယ့်အစီအစဉ်တွေကိုလည်းစနစ်တကျဆောင်ရွက်ဖို့အကြံပြုဆွေးနွေးခဲ့တာတွေရှိပါတယ်
ဆိုတော့အခုလက်ရှိက6000ကျော်ဖြစ်နေတဲ့အခါကျတော့နှစ်ဆနီးနီးလောက်များပြားနေတာဖြစ်ပါတယ်အထောက်သားဥယျာဉ်ကလည်းဒီ2000နီးနီးလောက်ကိုဖြစ်နေတဲ့အခြေအနေမျိုးပ
ါဆို
တော့အဲ့ဒီအပေါ်မှာကျွန်တော်တို့ခုနှစ်နဲ့နေတဲ့ဒီအကျဉ်းထောင်ထဲမှာအကျဉ်းသားဥယျာဉ်ကတော်တော်လေးများနေတဲ့ကိစ္စဖြစ်ပါတယ်ဒါကြောင့်မို့လို့ဒီလက်ရှိရင်ဆိုင်နေရတဲ့အခြေအနေတွေကိုကျွန်တော်တို့လူငယ်ချက်လာကွယ်ပေးတယ်ဆိုတဲ့ကိစ္စမျိုး
အချုပ်လေးကိုဘယ်လိုပြသမျိုးနဲ့ထုတ်သားလေးကိုဆွတ်ချနိုင်မလဲဆိုတဲ့ကိစ္စမျိုးဝိုင်းဝန်းပြီးတော့တစ်ချိန်ဆက်ကြတဲ့သဘောပါအကျဉ်းသားတွေထောင်ကပြန်လွတ်မြောက်လာတဲ့အခါမှာလဲအတက်မွေးဝမ်းကြောင်းအတွက်လုပ်ငန်းဝင်တွင်ဝင်ရောက်ရေးပညာဆက်လက်တည်ကြနိုင်ရေးအပါအဝင်လူပေါင်းတိုင်ဝိုင်းကိုပြန်လဲဝင်ဆက်နိုင်ရေးဒီမှာတက်ဆိုင်တဲ့အစိုးရတာဝန်ရှိရသူတွေဘက်ကအထူးအယုံဆ